ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာစီးပွားရေးအထိနာနေချိန်မှာပဲမြန်မာနိုင်ငံကအမေရိကန်ဒေါ်လာ356.5သန်းရေးပေါ်အကူအညီပေးဖို့နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတီးပြည့်ဆုံးဖြတ်လိုက်ကြောင်းဇွန်လ26ရက်နေ့တောက်ကြနေကသတင်းထုတ်ပြန်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်ခီးသွွားလုပ်ငန်းတရှိန်ထူးကျဆင်းနေတာပြပကငွေပို့မှုတွေရပ်ဆိုင်းကုန်တာနဲ့ကုန်ပစ္စည်းထောက်ပံ့မှုလမ်းကြောင်း supply chain တွေပြတ်တောက်ကုန်တာကြောင့်မြန်မာစီးပွားရေးအထိနာနေတယ်လို့ IMF ဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှု director Mitsuhiro Furusawa ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။အခုပေးရတဲ့ငွေကြေးက COVID-19 ကြောင့်မြန်မာနိုင်ငံအရေးတကြီးလိုအပ်နေတဲ့ဘဏ္ဍာငွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။ IMF ရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်တစ်ခုကနေဒီငွေတွေကိုပေးရခဲ့တာဖြစ်ပြီး IMF ကအကူအညီပေးရမှာချုပ်တင်စီမံစည်းကမ်းတစ်ခုဖြစ်တဲ့မြန်မာစီးပွားရေးပြည်ပပြောင်းလဲရေးဆိုင်ရာကိစ္စကို IMF နဲ့အချိန်တော်ကြာဆက်စပ်ကြည့်နိုင်မှုတွေလုပ်ဆရာမလို့ပဲပြည့်ရခဲ့တာလည်းဖြစ်ပါတယ်။ဒီငွေကြေးတွေကိုမြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍပုံမှန်တိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့အစားအသောက်ဖြန့်ဖြူးပေးဖို့နဲ့အကာအကွယ်မဲ့လိုအပ်နေသူတွေကိုငွေကြေးတိုက်ရိုက်ထောက်ပံ့မှုတွေပေးရမှာအသုံးပြုနိုင်မှာဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေနဲ့လက်သမားတွေကိုအကူအညီပေးရမှာလည်းမြန်မာအစိုးရအနေနဲ့အသုံးပြုနိုင်မှာဖြစ်တယ်လို့ IMF ကပြောပါတယ်။တစ်ဆက်တည်းမှာပဲမနေ့ဆုံးက29ရက်နေ့ကမြန်မာနိုင်ငံအတွင်း COVID-19 ရောဂါတုံ့ပြန်ရေးအတွက်ထုတ်ပြန်ထားတဲ့အမိန့်တွေကိုတက်တန်းတွူလိုက်ပါတယ်။COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအတွက်ဇွန်လ30ရက်နေ့အထိမြို့သားအစီကော်မတီကထုတ်ပြန်ထားတဲ့အများပြည်သူဆိုင်ရာပန်ကြားချက်နဲ့ညွှန်ကြားချက်အမိန့်တွေကိုဇူလိုင်လ15ရက်နေ့အထိရပ်တိုးသတ်မှတ်လိုက်ကြောင်း COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားကော်မတီကအတိအပြည့်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီပါခီးတဲ့တင်လေးဆက်ရောက်မှုပိတ်ပင်တာပြစ်ချက်လဲဇူလိုင်လ15ရက်နေ့အထိဆက်လက်တည်ရှိနေမှာဖြစ်ပါတယ်။